မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဆယ်စုနှစ်ပေါင်းတစ်ခုကနေသုံးခုကျော်ကြာတဲ့အထိနေရမပြန်နိုင်နေထိုင်စားတောက်ရေးကျမရေးပညာရေးမပြည့်မစုံဖြစ်ပြီးမျောလင့်ကျက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်နဲ့ရှမ်းဒုက္ခသည်တွေအကြောင်းမနေ့ကကြားရောက်တဲ့ဇွန်လ20ရက်နေ့ကမ္ဘာဒုက္ခသည်များနေ့အထိမ်းအမှတ်ဖြစ်တဲ့ဗီဒီယိုသတင်းတောက်မှအေးအေးမှာကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်နေတာကြောင့်ဆယ်စုနှစ်တစ်ခုကနေသုံးခုကျော်ကြာတဲ့အထိနေရမပြန်နိုင်သေးပဲနေထိုင်စားတောက်ရေးကျန်းမာရေးပညာရေးမပြည့်မစုံဖြစ်ပြီးမျောလင့်ချက်မဲ့နေရဆဲဖြစ်တဲ့ကရင်ကချင်ရှမ်းဒုက္ခသည်တွေအကြောင်းကိုပြောပြပါမယ်ကျမမအေးမှာပါထိုင်းမြန်မာနယ်စပ်မှာတော့နှစ်ပေါင်း30ကျော်ကြာတဲ့အထိနေရမပြန်နိုင်သေးတဲ့ကရင်ဒုက္ခသည်တသိန်းနီးပါးလောက်ရှိနေတာပါဒီဒုက္ခသည်တွေဟာတတိယနိုင်ငံတွေစီကိုသွားဖို့ကလည်းကြံ့ကြာနေသလိုအုတ်ချုပ်သူအစိုးရအဆက်ဆက်လက်ထက်တွေမှာနေရပြန်နိုင်ရေးမျှော်လင့်ထားခဲ့ကြပြီမဲ့သူတို့ရဲ့မျှော်လင့်ချက်တွေမပြေဝခဲ့ပါဘူးနေရရင်းကိုမပြန်နိုင်တဲ့အကြောင်းရင်းတွေကအဓိကအချက်တွေကိုတော့ထိုင်းမြန်မာနယ်စပ်အုံဖြန်ဒုက္ခသည်စခန်းကဒုက္ခသည်တူကအခုလိုပြောပြပါဗျာ
နေထိုင်ဖို့နေရာနဲ့အဲ့လိုမျိုးပေါ့အလောက်ကိုင်းခွင့်လန်းရှိတဲ့နေရာပေါ့အဓိကလိုအပ်တာဒုက္ခသည်တွေကိုပြန်ထားမယ်ဆိုဒုက္ခသည်တွေမျိုးကိုနေရာပြင်ဆင်ပေးရမယ်ပြီးလို့ရှိရင်သူတို့လုပ်ပန်စားတောက်နိုင်မယ်အလောက်ကိုင်းခွင့်လန်းနေလဲချပေးနိုင်ရမယ်ပေါ့အဆိုပြအဲ့ဒါဆိုလို့ရှိရင်ရက်တီလို့အဆင်ပြေတယ်အစိုးရအစစကအဲ့ဒီလိုဖန်တီးပေးမှုတွေထိထိရောက်ရောက်မတွေ့လို့ဒုက္ခသည်တွေအကုန်လုံးအများတော်အဖြစ်ဒီဘက်မှာကြာနေကြတာပေါ့နော
်အခုဆိုရင်မြန်မာစစ်အုပ်ချုပ်ရေးကောင်စီနဲ့ KNU တပ်တွေကြားပစ်ခတ်မှုတွေနဲ့စစ်ကောင်စီတပ်တွေကလေရင်တွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်မလကုံကဆပြီးကရင်ပြည်နယ်အတွင်းမှာပြည်ရင်းအိုးအိမ်မဲ့စစ်ဘေးဒုက္ခသည်2000ကျော်ဟာလည်းနေရမပြန်နိုင်ကြသေးပဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရတယ်လို့တချို့လည်းထိုင်းဘက်ချမ်းကိုထွက်ပြေးခေါ်လုံနေကြရပါတယ်လွန်ခဲ့တဲ့ဆယ်နှစ်ကနေစပြီးဆယ်စုနှစ်တစ်ခုကြာနေရမပြန်နိုင်သေးတဲ့ကချင်ပြည်နယ်အတွင်းကပြည်ရင်းအိုးအိမ်မဲ့ဒုက္ခသည်တသိန်းကျော်ဟာလည်းတကြော့ပြန်ဖြစ်ပွားနေတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်နေရပြန်နိုင်ရေးမျှော်လင့်ချက်မဲ့နေတာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ရှောင်းစခန်းကကာကွယ်ဆောက်ရှောက်ရေးတာဝန်ခံဒေါ်ရေကြီးကအခုလိုပြောပြပါတယ
်ပြန်ဖို့အလားတူဖြစ်နေပြီးဂျားထဲမှာအခုနောက်ပိုင်းတကြော့ပြန်ဖြစ်ပွဲဖြစ်လာတဲ့ခါကျတော့အဲ့ဒါနဲ့အဲ့လိုမျိုးဖြစ်နေတာပြန်ဖို့အခုချင်းဆိုလို့ရှိရင်ဒါမျက်လင်းချက်မဲ့တဲ့ပုံစံမျိုးဖြစ်နေတာပေါ့ပြန်ဖို့အတွက်ကိုပြန်ရမလားဒီမှာပဲပြန်နေရမလားဟိုဆက်ဖွဲ့ရတာလည်းအဆင်မပြေဟိုတော့ဒီတော့ရတာလည်းအဆင်မပြေဆိုတော့ဟိုဒုက္ခရောက်နေပါတယ်ဆိုမှအခုတခံပြန်ပြီးတော့မှဒီအခုနိုင်ငံရေးရလည်းပြန်တော့ဖြစ်တော့ကျွန်တော်တို့အတွက်ကဘူးမဟုတ်ဟိုလုံခြုံမှုဆိုတာလည်းမရှိဘူးပေါ့နော်
ရှမ်းပြည်နယ်မှာတော့1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်နေရအသီးသီးကိုစွန့်ပြီးထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်6000ကျော်လောက်ရှိနေတာပါဒီဒုက္ခသည်တွေဟာလည်းထိုင်းမြန်မာနယ်စပ်မှာနေထိုင်နေရပြီးနှစ်20ကျော်ကြာတဲ့အထိနေရမပြန်နိုင်ကြသေးပါဘူးစစ်အုပ်ချုပ်ရေးကောင်စီလက်ထက်မှာပဲစစ်ကောင်စီတပ်တွေကကျန်တိုင်းရင်သားဒုက္ခသည်တွေနေထိုင်နေတဲ့လွယ်ကော်ဝမ်းစစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်စိုးရိမ်စိတ်တွေနဲ့နေထိုင်နေရတယ်လို့လဲရှမ်းဒုက္ခသည်တွေကဆိုပါတယ်အလားတူတိုင်းရင်သားချင်းချင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တွင်မှာပြည်တွင်းအိုးအိမ်မဲ့ဒုက္ခသည်ဥယျာဉ်တွေလည်းထပ်တိုးလာနေပါတယ်မြန်မာနိုင်ငံတွင်မှာစစ်အုပ်ချုပ်ရေးကောင်စီအုပ်ချုပ်ခဲ့တဲ့၄လကျော်အတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေပိုပြီးတော့ဖြစ်လာတယ်လို့ပြည်တွင်းစစ်တမ်းခံနေရတဲ့ရှမ်းကချင်ကရင်ဒေသတွေကဒုက္ခသည်တွေကတော့နေရရင်းကိုပြန်နိုင်ဖို့မျှော်လင့်ချက်တွေဝေးနေဆဲဖြစ်ပါတယ်ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကန့်တတ်ခံနေရတာတွေလည်းရှိနေတာပါဒုက္ခသည်တွေနေထိုင်ရာနေရာတွေမှာလည်းလက်ရှိအခြေအနေမှာနေစရာအမိုးအကာမလုံလောက်မှုစားနပ်ရိက္ခာမပြည့်စုံမှုကျန်းမာရေးစောင့်ရှောက်မှုမရှိတော့အားနည်းနေတာကြောင့်အခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေကဆိုပါတယ်